မြန်မာနိုင်ငံကိုဖွံ့ဖြိုးမှုအနှိမ့်ဆုံးနိုင်ငံစင်းကနေ2025ခုနှစ်မှာဖယ်ရှားပေးနိုင်မဲ့အလားအလာရှိတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။2016ခုနှစ်ဖွံ့ဖြိုးမှုအနှိမ့်ဆုံးနိုင်ငံများဆိုင်ရာအစည်းအဝေးခန်းစာထုတ်ပြန်ရမှာ LDC ဖွံ့ဖြိုးမှုအနှိမ့်ဆုံးနိုင်ငံစည်းဝင်48နိုင်ငံနဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံဟာရှေ့လာမဲ့10နှစ်ကနေ9နှစ်အတွင်းစည်းဝင်ကနေပယ်ဖြတ်နိုင်မဲ့အလားအလာရှိတဲ့အကြောင်းမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်Thomas Crane ကပြောဆိုလိုက်တာဖြစ်ပါတယ်။တိုင်းပြည်စီးပွားရေးဝင်ငွေပညာရေးစင်တန်းနဲ့လူတွေရဲ့သက်တမ်းတွေလိုလူမှုရေးစီးပွားရေးဖွံ့ဖြိုးမှုတွေပေါ်ခြေခံပြီးကုလသမဂ္ဂက LDC ဖွံ့ဖြိုးမှုအနှိမ့်ဆုံးနိုင်ငံတွေစီးမားထည့်သွင်းလေးရှိပါတယ်။မြန်မာနိုင်ငံကတော့1989ခုနှစ်မှာပဲ LDC စီးဝင်နိုင်ငံဖြစ်ခဲ့တာပါ။ LDC စီးဝင်ဖြစ်ကပယ်ဖြတ်ခံရတာဟာကြီးမားတဲ့တမိုင်းဝင်ခြေလှမ်းတည်းရဲ့ဖြစ်ပေမဲ့နောက်ဆုံးညီမန်းချက်ပန်းနိုင်မဟုတ်သေးဘူးဆိုတာသတိထားဖို့အရေးကြီးတယ်လို့လည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းဆောင်ရွက်ရေးမှူးကသတိပေးခဲ့ပါတယ် LDC စင်းမှာတော့မ LDC စင်းမှာမပါတော့တာဟာစီးပွားရေးအားကောင်းပြီးတော့ဖွံ့ဖြိုးမှုတွေမှာအောင်မြင်မှုရတဲ့လက္ခဏာဖြစ်တယ်လို့လည်းဆိုပါတယ် UNDP ရဲ့စီးပွားရေးကြံပေးပုဂ္ဂိုလ် Crane ကလည်းLDC စီးရင်ဝင်မဟုတ်တော့တဲ့အတွက်တခြားဖွံ့ဖြိုးမှုအနှိမ့်ဆုံးမဟုတ်တဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ပြီးပြည်ပဈေးကွက်တွေကိုတင်ပို့မှုတွေမှာအထောက်အကူဖြစ်လာနိုင်တယ်လို့ပြောဆိုပါတယ်။ဒါပေမဲ့ LDC စီးရင်ဝင်နိုင်ငံတွေကိုပေးအပ်နေတဲ့အကူအညီမျိုးတွေတော့ရနိုင်တော့မှာမဟုတ်ဘူးလို့သူကပြောဆိုခဲ့ပါတယ်။